အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာဒဇာဂန်နေဖမ်းထားတဲ့လူဟာဂျူးလူမှုအသံဝိုင်းကိုတမင်ပြစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးဘျူရို FBI ကပြောပါတယ် Congregation Beth Israel ဂျူးဖျားကြောင်ထဲမှာဒဇာဂန်ဖြစ်ဖမ်းခံထားရတဲ့လူလေးဦးစလုံးဘေးမတီရမခပြန်လွတ်လာတယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်။ဒဇာဂန်တဦးကတော့အစပိုင်းမှာပြန်လွတ်လာတာဖြစ်ပြီးကြံ၃ဦးကိုတော့တာဝန်ရှိသူတွေကဖျားเจ้าနဲ့ဝင်ပြီးကယ်ထုတ်ခဲ့တာပါ။ဂျူးဖျားเจ้าကိုဝင်စီးခဲ့တဲ့လူတေဆုံးသွားတယ်ဆိုပေမဲ့ဘလို့အသက်ခံရတယ်ဆိုတာကိုတော့တာဝန်ရှိသူတွေထုတ်ပြန်ခြင်းမရှိပါဘူး။ဒဇာဂန်နေဖမ်းထားတဲ့အဲ့ဒီလူအနေနဲ့နောက်ထပ်ကြီးကြီးမားမားအစီအစဉ်ရှိပုံတော့မတွေ့ရဘူးလို့ FBI agentMet Di Sarno ကပြောပါတယ်ဒါပေမဲ့လည်းဒီကိစ္စကိုတခြားနိုင်ငံတွေအထိပါ FBI ကစုံစမ်းဖော်ထုတ်သွားမယ်လို့လည်းပြောပါတယ်အခိုင်ဒါတို့နဲ့ဆက်ဆက်နေတယ်လို့တန်တရားရှိခံထားရတဲ့ပါကစ္စတန်အာယုံကျော်ဆိုင်ရာသိပ္ပံပညာရှင်တယောက်ကိုလွတ်ပေးဖို့အဲ့ဒီလူကတောင်းဆိုခဲ့တယ်လို့အရာရှိတယောက်က AP သတင်းဌာနကိုအစိုးရမှပြောဆိုထားပါတယ်အမေရိကန်အရာရှိတွေကိုပါပါကစ္စတန်နိုင်ငံထဲမှာတပ်ဖြတ်ဖို့ကြံစီမှုနဲ့အာယုံကျော်ဆိုင်ရာသိပ္ပံပညာရှင်အာဖီယာစီဒီကီကို Texas အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကလည်းအခင်းဖြစ်ပြီး12နှစ်ကြာမှဒဇာဂန်အားလုံးအနေအကင်းစွာပြန်လွတ်လာပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒဇာဂန်တွေကိုဝင်ပြီးကယ်တင်ခဲ့တဲ့ဖြစ်ရအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။